ွင်းလိုင်းရေကဘာပေါ်မှာလေအင်တာနက်နဲ့ချိတ်ဆက်ထားတဲ့မော်တော်ကားပေါင်းကလက်ရှိမောင်းနေတာက23တန်းတောင်ရှိတယ်တဲ့ IHS Automotive ဆိုတဲ့ဒီသုတေသနကုမ္ပဏီရဲ့စစ်တမ်းကပြောတာအဲ့ဒါ2020ခုနှစ်ရောက်လို့ရှိရင်အင်တာနက်ချိတ်ထားတဲ့ကားတွေကကဘာပေါ်မှာ152တန်းအထိတောင်ဖြစ်လာမယ်ဆိုပဲ
တိကျတာပေါ့မဆုမြမွန်ရအခုနောက်ပိုင်းမော်တော်ကားပြကန်းတွေကိုကြည့်ပါလားအစ်စ်ထွက်မဲ့ကားတိုင်းကခုနှစ်တက်ကားတွေကြီးပဲအင်တာနက်နဲ့ချိတ်ဆက်ထားတာတွေမကဘူးတချို့ကားတွေကိုယ်တိုင်ကကားထဲမှာ Wi-Fi အင်တာနက်ဆက်သွယ်နိုင်မဲ့ Wi-Fi Hotspot တွေဖြစ်ကုန်ပြီ
အဲ့ဒါကြောင့်လဲ 4G connected ကားတွေအကြောင်းခေါင်းစဉ်မျိုးစုံနဲ့ရင်းနေကြတာပေါ့ဒီ 4G internet နှုံးနဲ့ချိတ်ဆက်ထားတဲ့ကားတွေကိုကားကုမ္ပဏီတော်တော်များများအခုရေကဆပြီးတော့ထုတ်နေကြပြီဆိုတော့ဘယ်ကားမှာရောဖြင့်ဘယ်လိုမျိုးထူးမဲ့ဆိုတာမျိုးတွေလဲ online တွေပေါ်မှာဖတ်နေရတယ်ရှင့်
ကိုယ့်ရဲ့လက်ကင်စမတ်ဖုန်းနဲ့ချိတ်ဆက်ပြီးအင်တာနက်ဆက်သွယ်နိုင်မှာမျိုးကတော့ကားကုမ္ပဏီတော်တော်များများကအရင်နှစ်ပိုင်းတွေကစထုတ်နေတာဒါပေမဲ့အခုကတော့ကားကိုယ်တိုင်မှာကိုကအင်တာနက်နဲ့ချိတ်ဆက်ထားပြီးသားနောက် online radio တွေနားထောင်နိုင်ဖို့မိုးလေဝသသိနိုင်ဖို့လမ်းကြောင်းသိနိုင်ဖို့အတွက်လဲ mobile app လို application တွေကြိုထည့်ထားပြီးသားဖြစ်မှာဗျကားရဲ့စက်ပိုင်းအခြေအနေကိုသုံးသပ်ပေးမဲ့ application မျိုးတောင်ပါသေးတယ်
အရင်တုန်းကတော့ဒီဈေးကြီးတဲ့ Tesla ကားအမျိုးအစားတွေမှာပဲဒါမျိုးတွေရပါတာအခုနောက်ပိုင်းဆိုလို့ရှိရင်ကားတိုင်းလိုလိုမှာပါလာတော့မှာတဲ့ကုန်ကျစရိတ်ကလည်းယာကနန်းလောက်ပဲပို့မယ်လို့ရေးနေကြတာပဲလူတွေကဘာလို့လို့ internet နဲ့မကင်းနိုင်တော့တဲ့ digital ခေတ်ရောက်နေပြီဆိုတော့ကားပေါ်မှာလည်းကိုလုံနေကြအလုပ်တွေပြတ်မသွားအောင်လို့လုံနိုင်ကြဖို့လို့ကားကုမ္ပဏီတွေကတော့ပြောနေကြတယ်လေ
ကားပေါ်မှာအချင်းကုန်တာများတဲ့သူတွေအတွက်ပိုအဆင်ပြေသွားမှာပေါ့ကိုယ်စီဝင်လာမဲ့ email တွေ text message တွေကိုစက္ကန့်အတန်ထွက်ဖတ်ပေးမယ် Facebook Twitter လို့လူမှုကွန်ရက်တွေထဲဝင်ကြည့်နိုင်မယ်ကားပြပွဲမှာ Chevrolet ကားတွေပြသွားတာတခုဆိုလို့ရှိရင်ကျွန်တော်တကယ်သဘောကျတယ်ဗျကားတစ်ခုခုဖြစ်နေရင်ဘာကြောင့်ဖြစ်နေတယ်လဲဆိုတာကိုအရင်ကလို့ကားရဲ့ manual စာအုပ်ကိုလှမ်းနေစရာမလိုတော့ဘူးအစင်းနဲ့ပါတဲ့ application ကိုဖွင့်ပြီးတော့ online ပေါ်တက်ကြည့်လိုက်ရုံပဲနောက် mechanic ကိုခေါ်စရာလိုမလိုဆိုတာကိုလည်းစက်ကပဲအရင်စစ်ပေးပြီးကားဆက်ဘယ်နားမှာဘာဖြစ်နေတယ်ဆိုတာကိုပြောနိုင်မှာတဲ့
အဲ့လိုမျိုး smartphone တွေထဲမှာပါတဲ့ feature မျိုးတွေကားတွေထဲမှာပါထည့်နိုင်ဖို့အတွက်လဲကားကုမ္ပဏီတွေကဒီ IT ကုမ္ပဏီတွေနဲ့ပူးပေါင်းနေကြတယ်ရှင်။ဒီအကြောင်းကလဲ IT ဆောင်းပါးရှင်တွေတိတ်ကိုစိတ်ဝင်စားရေးစရာဖြစ်နေတယ်လေ
။ Google က Open Automotive Alliance ဆိုပြီးကားကုမ္ပဏီတွေနဲ့ပေါင်းလိုက်တဲ့သတင်းတစ်ခုတော့ကျွန်တော်တွေ့လိုက်သေးတယ်ဗျ
။ဟုတ်တယ်လေ။ Google က Audi, General Motors, Honda, Hyundai စတဲ့ကားကုမ္ပဏီတွေနဲ့သဘောတူလိုက်တာသူရဲ့ဒီ Android Operating System ကိုသဘောတူထားတဲ့အဲ့ဒီကားကုမ္ပဏီကထုတ်တဲ့ကားတွေထဲမှာထည့်ပြီးတော့သုံးနိုင်ဖို့အတွက်ကားကုမ္ပဏီတွေနဲ့မဟာမိတ်လုပ်လိုက်တာပေါ့အလားတူပဲ Apple ကုမ္ပဏီကလည်းသူရဲ့ iOS စနစ်ကိုကားတွေထဲမှာတခါတည်းထည့်ထားပြီးတော့ဒီကားရဲ့ control စနစ်နဲ့တွဲပြီးတော့သုံးလို့ရအောင်လုပ်ထားတာတွေလည်းရှိတယ်လေ BMW, Mercedes, General Motors, Nissan, Honda တို့နဲ့ Apple ကတွဲလုပ်နေတာပေါ့
ဒါဆိုရင် Android ဖုန်းသုံးတဲ့သူနဲ့ iPhone သုံးကြတဲ့သူတွေကအကအသစ်ဝယ်မယ်ဆိုရင်ဘယ်ကားကကိုယ့်လက်ကင်ဖုန်းစနစ်နဲ့ kait တယ်လဲဆိုတာပါကြည့်ရတော့မှာပေါ့လက်ကင်ဖုန်းစနစ်ကိုကားထဲမှာတစ်ခါတည်း built in ထည့်ထားလိုက်တာလဲကောင်းတယ်ဗျကားမောင်းနေရင်ဖုန်းကိုလက်ကကင်ပြီးသုံးနေစရာမလိုတော့ဘူးပေါ့ဗျာကားမှာပါတဲ့ cloud တွေနဲ့ဖုန်းထဲက function တွေကိုလှမ်းပြီးသုံးနိုင်မှာပေါ့
Sanchez ဆိုတဲ့ဒီအတိုင်းမင်ခံလုပ်ငန်းကဒီဇင်ဘာလတုန်းကပဲထုတ်ခဲ့တဲ့လေးလာတဲ့စတန်တစ်ခုထဲမှာဆိုရင်ဒီကနေ့ခင်မှာဒီကားဝယ်တဲ့သူ40ရာခိုင်နှုန်းလောက်ကကားထဲမှာဘယ်လိုမျိုးခင်မီနည်းပညာတွေပါတယ်လဲဆိုတာအပေါ်မှာအသားပေးပြီးတော့ဝယ်ကြတာတဲ့ကားရဲ့ဒီစပိုင်းဆိုင်ရာစွမ်းဆောင်ရည်ကိုပထမကြည့်ပြီးဝယ်တဲ့သူက14ရာခိုင်နှုန်းပဲရှိတော့တယ်တဲ့နော
်အမေရိကန်ပြည်ထောင်စုမှာနောက်6နှစ်လောက်ကြာရင်ရောင်းရတဲ့ကားတွေထဲမှာ Android မဟုတ်ရင် iOS အဲ့ဒါမှမဟုတ်ရင်လည်းနောက်တစ်မျိုး Operating System ပါတဲ့ကားတွေဖြစ်လိမ့်မယ်လို့IHS သူတေသနာကုမ္ပဏီကခံမှန်းနေဗျကားမောင်းနေပေမဲ့လည်းကိုယ့်ရဲ့ digital lifestyle အပေါ်တက်ရောက်မှုမရှိနိုင်တာမျိုးကိုလူတွေကပိုပြီးကြည်လာကြတယ်လို့သုံးသပ်သူတွေကရေးနေကြတာလည်းမမှားဘူးဗ
ျဘေးကင်းလုံခြုံမှုအတွက်စိုးရိမ်ကြတဲ့ဆောင်းပါရှင်တွေကတော့အခုလိုမျိုးမော်တော်ကားတွေကဒီ internet နဲ့ချိတ်ဆက်ထားတဲ့အတွက်ရင်မောင်းနေအတွက်ကိုပိုပြီးတော့အန္တရာယ်များနိုင်တယ်လို့ရေးကြတယ်သူတို့ပြောတာကတော့လက်ကင်ဖုန်းကိုကားမောင်းနေတော့လက်နဲ့ကင်စရာမလိုတော့တာမှန်ပေမဲ့လည်းရင်မောင်းရဲ့အာယုံကဒီကားမောင်းနေတဲ့နေရာကနေပြီးတော့နည်းနည်းလေးလွဲသွားတယ်ဆိုရင်တော့မှအန္တရာယ်ရှိတယ်လို့ထောက်ပြကြတယ်လေ
ဒါပေမဲ့ရင်တက်နေတဲ့အန္တရာယ်ရှိတယ်ဆိုရင်အလိုလျောက်ရှောင်လိုက်တာတို့ရင်မောင်းကိုအချက်ပြသတိပေးတာတို့ကအခုနောက်ပိုင်းကားတချို့မှာတောင်ပါနေပြီပဲဟာနောက်ကားစစ်တင်မှာပါတော့မဲ့ vehicle to vehicle communication စနစ်ဆိုရင်လဲလမ်းပေါ်မှာသွားနေကြတဲ့ကားတွေရဲ့အနေအထားအချိန်နေရာတွေကိုသတ်မှတ်ထားတဲ့အချိန်10စက္ကန့်ဆို10စက္ကန့်တိုင်းမှာကိုကားစီမှာပေါ်လာမယ်တဲ့သဘောကတော့360ဒီဂရီပတ်လည်မှာရှိနေတဲ့ကားတိုင်းကအဲ့ဒီလိုအချက်တွေကိုဒစီနဲ့ဒစီအပြန်အလှန်ပို့နေကြမယ်လေတကယ်လို့ရင်တိုက်နိုင်တဲ့အခြေအနေမျိုးဖြစ်လာပြီဆိုရင်ကြိုတင်ကာကွယ်နိုင်မယ်ပေါ့ဗျာ အဲ့ဒီစနစ်ကိုသုံးနိုင်ပြီဆိုရင်လမ်းနေပေါ်မှာယင်တိုက်မှု86ရာခိုင်နှုန်းအထိရော့ကျသွားအောင်လုပ်နိုင်မယ်လို့အမေရိကန်ကုန်းလမ်းသယ်ယူပို့ဆောင်ရေးဌာနရဲ့သုတေသနနဲ့စမ်းသစ်တီထွင်မှုဆိုင်ရာဌာနခွဲကတရားဝင်ကိုပြောထားတာပဲဗျ။
အခုလိုမျိုးဘေးအန္တရာယ်ကင်းရှင်းရေးပိုင်းကလည်းမေးခွန်းထုတ်စရာတွေဖြစ်လာနိုင်တာကိုကားကုမ္ပဏီတွေဘက်ကလည်းကြိုပြီးတော့တွတ်ထားပြီးသားပါ။ဒါကြောင့်မို့လို့ဒီသူတို့ကားသစ်တွေထဲမှာပါတဲ့ feature တွေကရင်မောင်းတွေအတွက်အန္တရာယ်ရှိနိုင်တယ်ဆိုရင်သူတို့ကစဉ်းတော်မှမစဉ်းစားပါဘူးလို့ကားပြပွဲတွေကလည်းအပြိုင်ဆိုင်ကုမ္ပဏီတွေကအာမခံကြတာကိုလည်းစောင့်မရှင်တွေကပြောပါတယ်
။မစမြမွန်ရေကျွန်တော်ကတော့ကားသစ်ဝယ်ခြင်းစိတ်တောင်ပေါက်သွားပြီဗျာ။ဘာကားဝယ်ရင်ကောင်းမလဲလို့စိတ်ကူးရင်လိုက်အောင်မယ
်။ဝယ်သားဝယ်ကိုယ်စားဝင်းလိုက်ရေကျွန်တော်တို့ကတော့ license ကြည့်ဖို့အဆင်သင့်မယ်။တေချာရာကတော့ဒီ2018ခုနှစ်မကုန်ခင်မှာ 4G connected ကားတွေရဲ့ဈေးကွက်ကဒေါ်လာ54ဘီလီယံလောက်ရှိလာလိမ့်မယ်လို့စောင်းပါရှင်တချို့ကရေးနေပါတယ်ရှင်။